ိုနာဗိုင်းရပ်စ်ပိုးကူးတဲ့ပြဿနာကနည်းပညာကုမ္ပဏီတွေရဲ့လုပ်ငန်းလည်ပတ်မှုအပိုင်းကိုပါထိခိုက်ကုန်ပြီကိုသားညုံရေ
းဟုတ်တယ်ဗျဒီကုမ္ပဏီတချို့ကဝန်ထမ်းတွေကိုရုံးတော်မှမတက်ခိုင်းတော့ဘူးဖြစ်နိုင်လို့ရှိရင်အိမ်ကနေပဲအလုပ်လုပ်ကြဖို့ပြောထားပြီမို့လားမဆွေမမော
ဆန်ဖရန်စစ္စကိုမြို့မှာအခြေစိုက်တဲ့ Twitter လူမှုကွန်ရက်ကုမ္ပဏီဆိုရင်မလ2ရက်နေ့တွေကစပြီးတော့ဒီကမ္ဘာလုံးမှာရှိနေတဲ့သူတို့ဝန်ထမ်းတွေကိုအိမ်ကနေအလုပ်လုပ်ဖို့တိုက်တွန်းတယ်လို့ကုမ္ပဏီ blog post မှာကြေညာချက်ထုတ်တယ်ရှင်COVID-19 ရောဂါဖြစ်တဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုကိုတားနိုင်ဖို့နဲ့ Twitter ပရိသတ်တွေကျန်းမာစေဖို့အစွမ်းကုန်ဆောင်ရွက်တာဖြစ်တယ်လို့ကြေညာချက်မှာပြောထားတဲ့ San Francisco မြို့ကနေပြီးတော့ -10 လောက်ပဲဝေးတဲ့ San Mateo မြို့အပါအဝင် California ပြည်နယ်တွေက Santa Clara မြို့ Sonoma မြို့တွေမှာပါကိုရိုနာဗိုင်းရပ်စ်ပိုးကူးသူတွေရှိနေချိန်မှာအခုလိုမျိုး Twitter ကလုတ်တာပါ American အပါအဝင်ဒီကမ္ဘာတဝန်း Twitter ရုံးခွဲတွေမှာဝန်ထမ်းက 9,000 လောက်ရှိတယ်
ရုံးမှာလာပြီးတော့လုဖို့လူရက်သူတွေအတွက်တော့အမေရိကန်ထဲမှာပဲရှိနေတဲ့ Twitter ရုံးတွေကိုတော့မပိတ်ပဲဖွင့်ထားမယ်ဖြစ်နိုင်တော့အင်္ဂါနေပဲအလုပ်လုပ်ကြစေချင်တယ်တဲ့ဒါပေမဲ့လည်းဟောင်ကောင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာရှိနေတဲ့ Twitter ဝန်ထမ်းတွေအနေနဲ့တော့မဖြစ်မနေအင်္ဂါနေပဲလုပ်လုပ်ကြရမယ်တဲ့
အလုပ်ကိစ္စနဲ့ပတ်သက်တဲ့ခီးသွွာလာမှုတွေပွဲတက်တာတွေကိုလည်းရပ်ထားရမယ်လို့ Twitter ကကြေညာထားသေးတယ်ရှင်အရန်အရေးကြီးတဲ့ကိစ္စမျိုးမဟုတ်လို့ရှိရင်ကုမ္ပဏီဝန်ထမ်းတွေခရီးမထွက်ကြရဘူးလို့သတ်မှတ်တာTwitter CEO Jack Dorsey တော့မှ Texas ပြည်နယ် Austin မြို့မှာအခုလာတဲ့လုံမဲ့ South by Southwest ပွဲကြီးတက်မဲ့အစီအစဉ်ဖျက်လိုက်တယ
်။ Facebook ကုမ္ပဏီကလည်း South by Southwest ပွဲကြီးမှာဒီနှစ်မပါဘူးလို့ကြေညာထားတယ်မဟုတ်လားဗျ။ Coronavirus ပိုးကူးစက်နေလို့ခီးသွွားကန့်သတ်ချက်တွေလုပ်ထားကြတဲ့နည်းပညာကုမ္ပဏီကြီးတွေကလည်းမနေဘူး။အထူးသဖြင့် Google, Facebook, Apple စတဲ့ကုမ္ပဏီတွေဆိုလို့ရှိရင်တရုတ်နိုင်ငံကိုအလုံးနဲ့ခီးသွွားတာအားလုံးကိုဆိုင်းထားတယ်။ Google ကုမ္ပဏီဆိုရင်လောလောဆယ်အထိဂျပန်တောင်ကိုရီးယားအီရန်အီတလီနိုင်ငံတွေကိုပါသူတို့ဝန်ထမ်းတွေကိုမသွားဖို့ကန့်သတ်ထားတယ်။အမေဇုန်ဆိုလဲအလုပ်ကိစ္စမဖြစ်မနေသွားဖို့မလိုတဲ့ခီးကလွဲပြီးတော့လုပ်ငန်းအတွက်ခီးသွွားတာတွေအားလုံးကိုရပ်ထားတယ်ဗျ
။ April လကုန်အထိ Amazon ကုမ္ပဏီမှာဘယ်အဖွဲ့ဘယ်တီးမှခီးသွွားအစီအစဉ်မလုပ်ပါနဲ့လို့ကမ္ဘာတဝန်းလုပ်ငန်းလေပတ်ရေးပိုင်းတာဝန်ရှိတဲ့ဒီဥက္ကဋ္ဌ Dave Clark က Amazon ဝန်ထမ်းတွေစီကိုအီးမေးပို့တယ်။အခုပြောနေတဲ့နည်းပညာကုမ္ပဏီကြီးတွေဆိုတာကအမေရိကန်မှာရုံးစိုက်တာမှန်ပေမဲ့သူတို့လုပ်ငန်းတွေကကမ္ဘာအနှံ့နိုင်ငံဆုံးမှာရှိနေတာအထူးသဖြင့်ဒီကုမ္ပဏီတော်တော်များများတရုတ်မှာရုံးခွဲတွေရှိကြတယ်လေတရုတ်နိုင်ငံထဲမှာဖွင့်ထားတဲ့ဆိုင်တွေရုံးတွေကိုယာယီပိတ်ထားတာရှိသလိုဝန်ထမ်းတွေကိုအိမ်ကနေအလုပ်လုပ်ဖို့ညွှန်ကြားထားကြတယ
်နည်းပညာအခြေခံပစ္စည်းတွေအပါအဝင်ကုန်ပစ္စည်းအတော်များများကတရုတ်စေယုံတွေကနေပြီးတော့ထုတ်ကြတာမလို့ထုတ်လုပ်မှုဘိုင်းမှာလည်းအခက်တွေ့နေကြတယ်ဗျနည်းပညာလုပ်ငန်းတွေထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်ကွန်ပျူတာထုတ်လုပ်မှုပိုင်းအဓိကထိခိုက်နေတဲ့ထဲမှာ Apple တို့ Microsoft တို့လည်းပါနေတယ်။ Apple ကုမ္ပဏီဆိုလို့ရှိရင် iPhone အပါအဝင်သူ့ရဲ့ကွန်ပျူတာတွေထုတ်လုပ်မှုပိုင်းတွေမကောက်ဘူး။အရောင်းပိုင်းမှာလည်းတရုတ်နိုင်ငံကိုအတော်လေးကိုအားထားနေရတာ။တရုတ်မှာပိုးကူးစက်ပြန့်နှံ့မှုအခြေအနေတော်တော်ဆိုးတဲ့ January လတုန်းကဆိုရင်တရုတ်တနိုင်ငံလုံးမှာရှိတဲ့ Apple အရောင်းဆိုင်42ဆိုင်လုံးကိုပိတ်ထားခဲ့ရတာလို့ကုမ္ပဏီရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အခုထိလည်းပြန်ဖွင့်နိုင်သေးဖို့မရသေးပါဘူး။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ကုန်ပစ္စည်းအယောင်းနဲ့ကုမ္ပဏီဝင်ငွေထိခိုက်နိုင်တယ်လို့ Apple ကုမ္ပဏီထုတ်ပြန်တဲ့ကြေညာချက်ထဲမှာအသိပေးတယ်ရှင်။ရှင်းရှင်းပြောရရင်တော့တရုတ်ကဆက်ရုံတွေပိတ်ထားခဲ့ရလို့ iPhone ထုတ်လုပ်မှုဘိုင်းကိုထိခိုက်နေလို့အယောင်းဘိုင်းမှာတက်ရောက်မှုရှိနိုင်တယ်လို့အသိပေးတာပဲ။အခုတရုတ်မှာဆက်ရုံတချို့ဖြည်းဖြည်းချင်းပြန်လည်လည်ပတ်နေပြီပဲ။ပုံမှန်အတိုင်းပြန်မဖြစ်သေးတော့ခံမှန်းထားတာထက်ပစ္စည်းရှားပါမှုတွေဖြစ်နိုင်တယ်ဆိုတာကို Apple ကလူသိရှင်ကြားမပြောလို့မဖြစ်တော့ဘူးလေ။
Microsoft ကုမ္ပဏီကလည်း Coronavirus ကြောင့်သူတို့ရဲ့ကုန်ပစ္စည်းအယောင်းထိခိုက်လို့ပထမ3လပတ်ဝင်ငွေနည်းမယ်လို့ထုတ်ပြန်ထားသေးတယ်လေ။အဓိက Hardware ထုတ်တဲ့ PC ကွန်ပျူတာလုပ်ငန်းပိုင်းမှာထိခိုက်မယ်လို့ခန့်မှန်းထားပါရတယ်။ Windows Software ထုတ်လုပ်မှုတွေ Surface Tablet ကွန်ပျူတာတွေ Xbox Game Set ထုတ်လုပ်မှုတွေထိခိုက်မယ်လို့ပြောထားတာ။မြန်မာစံတန်တိုးတက်နေတဲ့ Cloud လုပ်ငန်းကတော့ထိခိုက်မှာမဟုတ်ဘူးတဲ့။အခုလိုမျိုး Microsoft တို့ Apple တို့လိုမျိုးကြီးတဲ့နည်းပညာကုမ္ပဏီကြီးတွေကဝင်ငွေထိခိုက်နိုင်တယ်လို့လူသိရှင်များထုတ်ပြန်တာကိုကြီးကြီးအဖြစ်တရုတ်ကဒီကွန်ပျူတာထုတ်လုပ်မှုအပေါ်မှာဘလောက်အားကိုးနေကြရလဲဆိုတာကိုတွက်နိုင်တယ်ဆိုပြီးတော့ကျွမ်းကျင်သူတွေကထောက်ပြနေကြတယ်ဗျ
။အခုတခါကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ COVID-19 ရောဂါပြဿနာက2003ခုနှစ်တုန်းကဖြစ်ခဲ့တဲ့ SARS ရောဂါထက်ကိုစီးပွားရေးအပေါ်တက်ရောက်မှုကြီးနိုင်တယ်လို့ကုလသမဂ္ဂ OECD ကတော့တွက်တယ်ရှင်။ OECD ရဲ့စီးပွားရေးဆိုင်ရာအကြီးအကဲ Lawrence Boone ကဘာကြောင့်လဲဆိုတာအခုလိုရှင်းပြပါရယ်
။ Then the first thing that we should note is that China has becomeFar more integrated in the world economy than it was.
ပထမဆုံးအားလုံးသတိပြုသင့်တဲ့အချက်ကကမ္ဘာစီးပွားရေးမှာတရုတ်ရဲ့ပါဝင်ဆက်နွယ်မှုဟာ SARS ရောဂါဖြစ်ခဲ့တဲ့2003ခုနှစ်တုန်းကထက်အများကြီးတသားတည်းရောရှက်နေတယ်ဆိုတဲ့အချက်ပါ
။တရုတ်ကုန်ထုတ်လုပ်မှုပိုင်းထိခိုက်နေတဲ့ကိစ္စကကမ္ဘာတဝန်းသူ့ကိုအားကိုးနေကြရတဲ့ကုမ္ပဏီတွေအပြင်အာရှဒေသမှာတော်တော်လေးအထိနာတယ်လို့လည်း OECD ကပြောပါတယ်။ သူပြောသလိုပဲဒီအမေရိကန်နည်းပညာကုမ္ပဏီတော်တော်များများဟာကုန်ထုတ်လုပ်မှုပိုင်းအတွက်တရုတ်စက်ရုံတွေကိုအားကိုးနေကြတာဆိုတာအခုကိုရိုနာဗိုင်းရပ်စ်ပိုးပြဿနာပေါ်လာတော့ပို့ပြီးတော့သိလာရတယ်ရှင်ဒီပြဿနာကြောင့်ဘာစီလိုနာမှာနှစ်တိုင်းလုံနေကြအကျိုးမဲ့ဆက်သွယ်ရေးကုန်စည်ပြပွဲကြီး Mobile World Congress ကိုဒီနှစ်ဖျက်လိုက်ရတယ်နောက်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာနှစ်တိုင်းလုံတဲ့ကားပြပွဲကြီးကိုလည်းဖျက်ခဲ့ရတယ်ဒီပွဲကြီးနှစ်ခုလုံးကကမ္ဘာမှာတော့တော်တော်လေးကိုကြီးကျယ်တဲ့ပွဲကြီးတွေရှင်
Facebook ကုမ္ပဏီကလည်းနှစ်တိုင်းလုံနေကြ F8 ညီလာခံကြီးကိုဖျက်ထားတယ်လေနှစ်တိုင်းနှစ်တိုင်း Facebook ကဘာအသစ်ဆန်းတွေလုပ်မယ်ဘာတွေစီစဉ်ထားလဲဆိုတာကိုကြော်ညာမိတ်ဆက်တဲ့ပွဲပြ Facebook ကိုခြေခံပြီးတော့ App ထုတ်လုပ်တဲ့ Developer တွေအတွက်အရေးကြီးတဲ့ပွဲလို့လည်းပြောလို့ရတယ် Video Game လုပ်ငန်းအတွက်အရေးကြီးတဲ့ Game Developers Conference ညီလာခံကိုလည်းဖျက်ထားသေးတယ်
ဧပြီလကျလို့ရှိရင်ကယ်လီဖိုးနီးယားပြည်နယ်မှာလုပ်မယ်လို့ Google ကစီစဉ်ထားတဲ့ညီလာခံတစ်ခုကိုလည်းဖျက်ထားသေးတယ်ရှင်။နောက် Google Cloud နဲ့ပတ်သက်တဲ့ Google Cloud Next နှစ်ပတ်လည်ညီလာခံကိုလည်းအပြင်မှာပွဲမလုပ်တော့ဘဲနဲ့ online ပေါ်မှာပဲပွဲကို live stream လုပ်မယ်လို့အစီအစဉ်ပြောင်းထားတယ်။အဲ့ဒီပွဲက San Francisco မှာဧပြီလဇန်ပိုင်းလုပ်မှာ
။ဒီပွဲဆိုတော့ကလည်းအတော့အကြီးကျယ်တဲ့ပွဲပြ။မနေ့ကလုပ်တဲ့ပွဲဆိုလို့ရှိရင်ပရိသတ်3000လောက်တက်တာမဟုတ်လားမဆွေမမ။ခုလိုပွဲကြီးတွေကိုဖျက်ရအစီအစဉ်ပြောင်းရတော့အနည်းနဲ့အများတော့လုပ်ငန်းဆိုင်ရာထိခိုက်မှုတွေရှိပါတယ်။ပေါ်ရီလုတ်တဲ့ဆိုရင်နိုင်ငံတကာကလာကြတဲ့အတွက်အမြင်တွေဖလှယ်နိုင်တယ်ကိုယ့်ရဲ့ဖန်တီးမှုတွေကိုအများသိအောင်မိတ်ဆက်နိုင်တယ်လေအခုတော့ဓာရီလုတ်ခွင့်မရကြတော့ဘူးပေါ့
အခုလိုမျိုးနည်းပညာကုမ္ပဏီကြီးတွေကကိုရိုနာဗိုင်းရပ်စ်ပိုးမပြတ်အောင်ကြိုးစားနေကြတဲ့အချိန်ထဲမှာဒီရောဂါပိုးနဲ့ပတ်သက်ပြီးတော့သတင်းမှားဖြန့်နာတို့စီးပွားရေးအမျက်ထုတ်တာတို့ကိုလည်းတိုက်ဖြတ်နေကြရသေးတယ်ကိုသားညုံရဲ့ Amazon Online ဈေးကွက်ကြီးပေါ်မှာဒီကိုရိုနာဗိုင်းရပ်စ်ပိုးကိုကာကွယ်နိုင်တယ်ကုသနိုင်တယ်ဆိုပြီးတော့ရောင်းနေတဲ့ပစ္စည်းပေါင်းတသန်းကျော်ကို Amazon ကဖယ်ရှားခဲ့ရတယ်လို့ Riders သတင်းတစ်ခုမှာဖော်ပြခဲ့တယ်။နောက်ဒီရောဂါနဲ့ဆက်ဆက်ပြီးတော့လူအဝယ်များတဲ့ပစ္စည်းတွေကိုမတန်တဆဈေးတင်ရောင်းတဲ့ပစ္စည်းပေါင်းထောင်နဲ့ချီကိုလည်း Amazon website ပေါ်ကနေဖယ်ရှားခဲ့ရတယ်တဲ့
။ Facebook ဆိုလည်းဒီ COVID-19 ရောဂါပျောက်ပါတယ်ဆိုပြီးတော့တင်နေတဲ့ကြော်ညာတွေကိုလိုက်ပိတ်နေရတယ်။ Google ကတော့ Coronavirus 2 COVID-19 လို့နဲ့ပတ်သက်လို့ရှာသမျှကိုတက်ဆိုင်ရာတောင်းရှိတဲ့ website တွေစီသွားအောင်လမ်းညွှန်ပေးနေတယ်လေ
။ Coronavirus ပိုးပညာပေးဖို့အတွက်လူမှုကွန်ရက်တွေဘလောက်အရေးပါတယ်ဆိုလို့ရှိရင် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့မှအခုအသုံးများနေကြတဲ့ TikTok မှာအကောင့်ဖွင့်ထားရပြီ။မြန်မာနိုင်ငံအပါအဝင်ဒီလူငယ်တွေကြားမှာ TikTok ကတိတ်ပြီးတော့ရေပန်းစားနေတော့ Coronavirus ပိုးမကူအောင်လို့ဘလို့ကာကွယ်သင့်တယ်ဆိုတာကို WHO ရဲ့ TikTok အကောင့်ပေါ်ကနေပြီးတော့ဗီဒီယိုတွေနဲ့ပညာပေးနေတာလေ။အဲဒါကြောင့် TikTok အကောင့်ရှိတဲ့သူတွေအနေနဲ့ဒီရောဂါနဲ့ပတ်သက်လို့ WHO ရဲ့အကြံပြုချက်တွေကို TikTok ပေါ်ကနေကြည့်နိုင်ကြပါလိမ့်ရှင်။